ကိုဗစ်-19ရေပေါ်ကာလမှာပိတ်ထားတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ပြည်မြို့ကြားကုန်သွယ်ရေးလေကိတ်တွေပြန်ဖွင့်တော့မယ်အကြောင်းပြောပြပါမယ်ကျမအေးပါပါ ထိုင်းနိုင်ငံတက္ကရာရဲ့မဲဆောက်မြို့မှာဇူလိုင်လ3ရက်နေ့ကကျင်းပခဲ့တဲ့နေဆက်ကုန်သွယ်ရေးနဲ့ကိုဗစ်-19ကပ်ရောဂါထိန်းချုပ်မှုဆိုင်ရာအစည်းအဝေးကနေလေကိတ်တွေပြန်ဖွင့်မယ်အကြောင်းကိုဆုံးဖြတ်ခဲ့တာပါတက္ကရာအုပ်ချုပ်ရေးမှူးနိုင်အော်စစ်စပန်ထရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ် နှစ်နိုင်ငံကုန်သွယ်ရေးအတွက်ရေးပါတဲ့နေဆက်ဖြတ်ကျော်တဲ့လမ်းကြောင်းတွေကိုပြန်ဖွင့်ပေးဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်။ကိုဗစ-19ကပ်ရောဂါဖြစ်နေတဲ့အချိန်အရေးပေါ်ကာလအတွင်းမှာနှစ်နိုင်ငံနေဆက်တောင်ရင်းမြစ်ခေါ်မိုးရင်းမြစ်တစ်လျှောက်ကကုန်သွယ်ရေးလမ်းကြောင်း32နေရာကိုပိတ်ထားခဲ့ပြီးအခုအခါမှာတော့ရောဂါပိုးဆိုင်ရာပြန့်ပွားမှုတွေကိုထိန်းချုပ်နိုင်ပြီဖြစ်သလိ ကျွန်တော်တို့ကတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ဒီနေ့ကိုပြန်ပြီးတော့ ဖြစ်ပြီးမနေ့ခုနှစ်နာရီကနေညနေ6နာရီထိကြံဖွင့်ပေးမှာဖြစ်ပါတယ်။ဒီအတွက်နှစ်နိုင်ငံထွက်ကုန်နေနဲ့နိုင်ငံခြားကလာတဲ့တပည့်ရဲ့ပစ္စည်းများကိုဖြတ်တန်းပို့ဆောင်ပေးမှာဖြစ်ပေမဲ့နှစ်နိုင်ငံကြားကူးတန်းသွားလာလုံးလုံးနေကြတဲ့သူတွေကိုတော့ဖြတ်တန်းခွင့်ဆက်လက်ပေးထားမယ်လို့ဆိုပါတယ်။ကျမမအေးမှာထမ်းမြမနေစားကနေသတင်းပေးပို့နေတာပါ။